Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inrua.org ဖြစ်ပါတယ်။စလုံးသိတဲ့ bible@inrua.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တော်ရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9นาทีมินิท30ที่25เมตรกิโลเฮิร์ตซ์11853ญาณนี่ณีสินอตันล้วนไป
နေပါတယ်ခင်ဗျာดอทาရှင်များရှင်ဒီကနေ့ထုတ်လွင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုသုတ္တအစီအစဉ်လို့ဖြစ်ပါတယ်ရှင်တော်တာရှင်များရှင်အာရောင်းချံပရမန်လာ
ပန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးကရေးဖြစ်ပါတယ်ဒါကြောင့်က
ိုရောစိတ်ပါကျမ်းမာခြင်းသည်ရင်းကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်မျောလင့်ခြင်းသံတောတာရှင်များကိုတာယာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာပိုးချောင်ဖြစ်သောအစ်ရောင်ယောဂါတို့မဟုတ်လေးဘက်နာယောဂါဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တောတာရှင်များရှင်လေးဘက်နာယောဂါကအဖြစ်များပြီးလူ widetilde များရဲ့ယောဂါတစ်ခုဖြစ်ပါတယ်ဒီအစ်စ်ရောင်ယောဂါကိုဖြစ်စေတဲ့ဘက်တီးရီယာပိုးတစ်မျိုးကခန္ဓာကိုယ်အတွင်းဝင်ရောက်ရာကနေကိုယ်ခန္ဓာအဆနှစ်ဖြစ်ပေါ်ပြောင်းလဲမှုကြောင့်ဖြစ်ရပါတယ်တယောက်ကနေတယောက်ကူးဆက်တတ်ပါတယ်ဒူးစစ်ခြေချင်းဝတ်ဒီအောင်စစ်နဲ့လက်ကောက်ဝတ်အစ်စ်တွေမှာအများဆုံးတွေ့ရပြီးမိန်းကလေးတွေမှာပိုပြီးအဖြစ်များပါတယ်အစ်စ်တွေရုပ်တရက်အလွန်နာပြီးရောင်ရမ်းနိုင်ပါတယ်ဘယ်ညာနှစ်ဖက်စလုံးပြိုင်းတူဖြစ်တာမဟုတ်ပဲတစ်ခုပြောက်လိုက်နောက်တစ်ခုဖြစ်လိုက်နဲ့ရွေ့လျားအစ်စ်ရောင်ပုံစံမျိုးဖြစ်လေ့ရှိပါတယ်သွေးဖောက်စီရင် AS ကိုများနေတတ်ပါတယ်ဘက်တီးရီယာပိုးမားတွေကသူတို့ခန္ဓာကိုယ်ကစိတ်တွေကိုထိခိုက်စေပြီးနှလုံးယောဂါဖြစ်တာအစ်စ်တွေကိုရောက်ရင်အစ်စ်နာတာစတဲ့လက္ခဏာတွေဖြစ်တတ်ပါတယ်ဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တီးရီယာပိုးတွေခန္ဓာကိုယ်အတွင်းဝင်ရောက်ခံရသူတိုင်းဖြစ်တာမဟုတ်ပါဘူးဘက်တ ဤသူတို့မိုင်းစင်းကဲ့သို့ဆေးကိုဆရာဝန်ညွှန်ကြားချက်တိုင်းလိုက်နာသင်ပါတယ်။ယောဂါစဖြစ်ချိန်မှာတည်တည်ကြာကြာကုသမယ်ဆိုရင်နောက်ဆက်တွဲယောဂါတွေကနေရှောင်ကျဉ်နိုင်မှာဖြစ်ပါတယ်။အကောင်းဆုံးကတော့ယောဂါမဖြစ်အောင်ကာကွယ်ခြင်းပဲဖြစ်ပါတယ်။ခန္ဓာကိုယ်မှာသွေးရည်ကြီးပရိုတင်းနဲ့တန်တက်ပြည့်ဝစေဖို့တန်တက်လုံလောက်စွာပါတဲ့အစာတွေအသားဓာတ်ပါတဲ့အစာတွေကိုကျွေးပေးခြင်းအပြင်ကာကွယ်နိုင်ပါတယ်။သောတာရှင်တို့လည်းအာဟာရဆုံးလင်းစွာစားသုံးပေးခြင်းဖြင့်အနာယောဂဘေးအပေါင်းမှကေဝေးကြပါစေ။သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင
်။သောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ယခုလိုကျွန်တော်တို့အားလုံးပြန်လည်ပြီးတော့ဘုရားသခင်ရဲ့ဂုဏနာမတော်ကိုချီးမွမ်းခွင့်ရတယ်။ဘုရားသခင်ပေးတဲ့နေ့ရက်တွေမှာဆိုရှင်ကျွန်တော်အားလုံးကကျမ်းမာခွင့်ရတယ်ပျော်ရွှင်ခွင့်ရတယ်။ဘုရားရဲ့ပို့ဆောင်ကောင်းချီးတွေနဲ့တူပြန်လည်ပြီးတော့နေ့ရက်တွေကိုချီးမွမ်းထောက်မနာပြုပြီးတော့ကျွန်တော်ပြန်လည်노ထားခွင့်ရတာတကယ်မွန်မြတ်တဲ့မင်္ဂလာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့လောက်မွန်မြတ်တဲ့မင်္ဂလာဘလောက်ရရှိတဲ့လို့မေးတဲ့ခါမှာကျွန်တော်တန်ဖိုးမဖြတ်နိုင်တဲ့စုကျေးစုတွေနဲ့ကျွန်တော်အားလုံးကတို့ရှင်ပြည့်စုံကုန်နေတာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော်မူသောနှုတ်ကပတ်တော်သတင်းစကားကိုဆက်လက်ပြီးတော့ပေးသွားမှာဖြစ်ပါတယ်။ဒါဒီနေ့ပေးသွားမယ့်သတင်းစကားကတော့ဘုရားသခင်ရဲ့ပြည့်ညတ်တော်ကိုနှစ်သက်တော်သူဒီနေ့ကျွန်တော်ကတို့ရှင်ဘုရားရဲ့ပြည့်ညတ်တော်ကြောင်းတွေကိုကျွန်တော်နေ့ရက်စဉ်တိုင်းပြောပြခဲ့တယ်။ဒီတရားဒေသနာကိုပေးနေရခြင်းအဓိကရည်ရွယ်ချက်ကတော့ချစ်တဲ့မိတ်ဆွေတို့ဘုရားသခင်ဒီမှာကျွန်တော်သွားမယ်သာသမီများဖြစ်တယ်။ဒီနေ့ကျွန်တော်ကဒီလို့ရှိရင်ဒီလောကဘုံမှာကျွန်တော်ကဆိုရှင်ဘဝနေကုန်းချုပ်ပြီးတော့ဆုံးရှုံးသွားဖို့မဟုတ်ပဲနဲ့ကျွန်တော်ရဲ့အသက်တာကမျော်လင့်ခြင်းနဲ့အသက်ရှင်နေကြတယ်။အဲ့ဒီမျော်လင့်နေတဲ့နေရာကဆိုရှင်ဘုရားသခင်ရှိတဲ့နေရာကောင်းကင်ရွှေမြို့တော်ကိုကျွန်တော်ကဆိုရှင်သွားရမှာဖြစ်တယ်။ဒါကြောင့်ဘုရားရှိတဲ့နေရာမှာကျွန်တော်အားလုံးကအရောက်လမ်းရမယ်သွားရမှာဖြစ်တယ်ဘုရားကလည်းပဲကျွန်တော်တို့ကိုကိုတိုင်းကိုကြလာပြီးတော့ကျွန်တော်တို့ကိုရွှေနှုတ်မယ်ကဲတင်မယ်ခေါ်ဆောင်သွားမှာဖြစ်တယ်။အဲ့တော့ဒီနေ့ကျွန်တော်ကဆိုရှင်ဖယားသခင်ခေါ်ဆောင်တဲ့အဲမှာလိုက်ပါတဲ့သားသမီးများဖယားပို့ဆောင်တဲ့လမ်းခီးဖြစ်တဲ့အသက်လမ်းခီးနဲ့တူကျွန်တော်အားလုံးကကောင်းကင်ခီးကိုတတရာနဲ့သွားနိုင်ဖို့ရန်အတွက်ဖယားနဲ့ကျွန်တော်ကအတူတကွပေါင်းဖက်ပြီးတော့ကျွန်တော်ရဲ့အသက်တာကဆိုရှင်ရှင်သန်နိုင်ဖို့ရန်အတွက်ကအဓိကရည်ကြီးတာကျွန်တော်ပါပဲ။ဖယားနဲ့ပေါင်းဖက်နိုင်ဖို့ရန်အတွက်ဖယားရဲ့အလိုတော်ဒီကျွန်တော်တို့ဘလောက်ကောင်းမြတ်တယ်လေအဲ့ဒီအလိုတော်ကိုကျွန်တော်လိုက်လျှောက်ခြင်းဒီတိုးထီစီဥထေတာ၍ကောင်းတယ်လို့ပြောထားတဲ့အတိုင်းပဲဒီနေ့ချစ်တဲ့မိတ်ဆွေများအပေါင်းဖယားနဲ့ပေါင်းဖက်ခြင်းနဲ့ဖယားသခင်ရဲ့နိုင်ငံတော်ထိကျွန်တော်သွားနေတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်လောကအလယ်မှာကျွန်တော်အားလုံးကအရှုံးကြီးရှုံးတဲ့အထက်မှာမပါဘဲနဲ့အဲ့ဒီခရီးကိုလည်းပဲကောင်းကင်ခရီးကိုကျွန်တော်ကဖယားရဲ့နိုင်ငံတော်ခရီးကိုမတိမ်မယိမ့်မနဲ့မချွတ်ချော်ပဲနဲ့ကျွန်တော်ကတက်တက်မမရှောင်းလန်းနိုင်ဖို့ရန်အတွက်ဒီနေ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဘုရားရဲ့ပညာတော်အကြောင်းတွေကိုချစ်တဲ့မိတ်ဆွေတို့ကိုပြောပြနေရတဲ့ခြင်းဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်အားလုံးကဘုရားနဲ့ပေါင်းဖက်တယ်ဘုရားရဲ့မိတ္တဟာယဖွဲ့တယ်ဘုရားကိုကိုးကွယ်တယ်ဆိုရင်ဘုရားစကားကိုဒီမှာရှိတဲ့မိတ်ဆွေအားလုံးကလည်းပဲနားထောင်ကြမှာပဲအိမ်မှာတောင်းမှာကိုမိဘကိုချစ်တဲ့အတွက်ကြောင့်ကိုမိဘစကားကိုကိုဒီလောက်နားထောင်နေကျောင်းမှာရောက်ရင်တောင်မှကျွန်တော်ရဲ့ကျောင်းမှာရှိတဲ့ဆရာသမားတွေကိုချစ်တဲ့ယုံကြည်တဲ့အတွက်ကြောင့်ဆရာသမားတွေရဲ့သွန်သင်တဲ့စိုးစုံးမတဲ့စကားတွေကိုနားထောင်နေဒါဆိုလို့ရှိရင်ကျွန်တော်တို့ကဖခင်ကိုချစ်တယ်ဖခင်ရဲ့နိုင်ငံတော်သားအနေနဲ့ကျွန်တော်ကအသက်တာကိုရှင်သန်ခြင်းနဲ့ကိုယ့်ရဲ့နိုင်ငံတော်အထိကျွန်တော်ကမျှော်လင့်နေဆိုရင်ဖခင်သားသမီးများအနေနဲ့ဖခင်ရဲ့စကားကိုတော့နားမထောင်သိဘူးလားဖခင်သခင်ရဲ့ပညာတော်ကိုတော့မလိုက်လျှောက်သိဘူးလားဖခင်ရဲ့ဥပဒေစည်းမျဉ်းတွေကိုကျွန်တော်ရဲ့အသက်တာမှာဆိုရှင်အနစ်တမြတ်နိုခင်မင်းခင်မင်းပြီးတော့တကယ်ပဲမတိဆောက်သင့်ဘူးလားချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ပြညတ်တော်ကိုကျွန်တော်ကနှစ်သက်တဲ့သူချစ်ခင်မြတ်နိုးတဲ့သူဖြစ်ပြီးတော့ဘုရားရဲ့ပြညတ်တော်အတိုင်းကျွန်တော်အသက်ရှင်လှုပ်ရှားဖို့ရန်အတွက်လောကရဲ့လည်းမှာကျွန်တော်မှဆိုရှင်အရေးကြီးတဲ့ပုံကူတွေဖြစ်တယ်ဆိုတာကိုမမေ့ဖို့ရန်အတွက်ကျွန်တော်တိုက်တွန်းနေတာဖြစ်ပါတယ်မိစေပေါင်းတို့ဒါကြောင့်စာလံကျမ်းခန်းကြီးတက်တဆင်းတဲ့ကိုအပိုင်ငယ်165မှာတရားတော်ကိုနှစ်သက်သောသူတို့၌ကျေးစွာသောငြိမ်ဝချင်းရှိပါ၏သူတို့စိတ်ပျက်စရာအကြောင်းမရှိပါเนาะဒီကိတရားတော်ကိုနှစ်သက်တဲ့သူဖခင်ရဲ့အလိုတော်ကိုလိုက်လျှောက်တဲ့သူဖခင်ရဲ့စကားကိုနားထောင်တဲ့သူပညာတော်ကိုစောင့်ရှောက်တဲ့သူတွေကတဲ့က ချင်းစွာသောငြိမ်ဝတ်ခြင်းရှိတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကဘာကြီးကငြိမ်ချမ်းမှုဘာကြောင့်ပျက်စီးနေကြတာလဲကဘာကြီးကမငြိမ်မသက်နဲ့ဒီကိစ္စလူသားတွေထဲမှာမငြိမ်မသက်နဲ့လူတွေကဆိုရှင်အတော်မတက်နိုင်လှုပ်ရှားပြီးတော့ဘဝကိုပူပင်မှုတွေနဲ့ဘဝမှာဆိုရှင်ကြောင်းကြမှုတွေနဲ့ဘာကြောင့်ဖြစ်တည်နေကြတာလဲငြိမ်ချမ်းမှုငြိမ်ချမ်းမှုလူတွေလိုချင်ကြပေမဲ့အဲ့ဒီငြိမ်ချမ်းရေးကဘာကြောင့်မရတော့တာလဲချစ်တဲ့မိစေပေါင်းတို့အဓိကတော့ချက်သည်ကျွန်တော်တို့ဘုရားသခင်ရဲ့တရားတော်ကိုနှစ်သက်တဲ့သူများမဖြစ်ပဲနဲ့ဘုရားရဲ့တရားတော်ကိုကျွန်တော်ကသွေဖယ်ပြီးတော့အသက်ရှင်နေကြတဲ့အတွက်ကြောင့်ဒီနေ့ကိုယ့်ရဲ့အစီအစဉ်တွေနဲ့ဘဝကိုတည်ဆောက်နေကြတဲ့အတွက်ကြောင့်မငြိမ်သက်မှုတွေများစွာရင်ဆိုင်နေကြရတယ်ဒါကြောင့်ချစ်တော်ဓမ္မမိစေပေါင်းတို့ဒီနေ့ကျွန်တော်ကတို့ရှင်ဘုရားရဲ့စကားတော်ဘုရားရဲ့တရားတော်ကိုဒီနေ့ဘာလို့အောင်လဲနှစ်သက်ရမယ်ခုံမင်တဲ့သူတွေဆိုလို့ရှိရင်တော့ကျေးစွာတော့ငြိမ်ဝချင်းရရှိမယ်မိသားစုကျွန်တော်အားလုံးငြိမ်ချမ်းမယ်မိသားစုတွေပျော်ရွှင်နေသိမ့်မယ်အသင်းတော်ကျွန်တော်အားလုံးငြိမ်ချမ်းခြင်းရှိကြမယ်အသင်းသူတင်သားများအားလုံးဝမ်းမြောက်နေကြမယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာအဓိကရည်ကြီးတဲ့အချက်ကဘုရားရဲ့တရားတော်ကိုနှစ်သက်တဲ့သူဘုရားသခင်ရဲ့နှုတ်တော်ထွက်တွေကိုကျွန်တော်အားလုံးကလိုက်လျှောက်သက်ရှင်တဲ့သူတွေဖြစ်ဖို့အရန်ရည်ကြည့်ပါတယ်ဒါကြောင့်သူတို့စိတ်ပျက်စရာအကြောင်းမရှိဘူးဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်စိတ်ပျက်စရာအကြောင်းတစိုးတစိမ့်မှမရှိရတော့အောင်ဘုရားကကြွယ်ကနေနဲ့ဘုရားဖြစ်တယ်။သူ့အလိုတော်ကိုလိုက်လျှောက်တဲ့သူသူ့ရဲ့အလိုတော်တိုင်းအသက်ရှင်တဲ့သူကိုဘုရားကအမြဲတမ်းကြွယ်ကပေးတယ်ဆောက်ရှောက်ပေးတယ်ဖေးမပေးတဲ့အတွက်ကြောင့်ကျွန်တော်တို့မှာဆိုရှင်စိတ်ပျက်စရာအကြောင်းမရှိဘူးမိတ်ဆွေပေါင်းတို့။ဒါဒီနေ့ကျွန်တော်ရအသက်တာကိုဘုရားရဲ့အလိုတော်နဲ့ညီတဲ့အသက်တာနဲ့အသက်ရှင်ဖို့မိတ်ဆွေရအသက်တာကိုဖိတ်ခေါ်ခြင်းပါတယ်။ဒါတော့ဒီနေ့ကျွန်တော်ရဲ့တက်တာမှာဆိုရှင်ခရစ်တော်မပါဘဲနဲ့ပြညတ်တော်ကိုစောင့်လို့ရောရသလားเนาะယေရှုခရစ်တော်မပါဘဲနဲ့ကျွန်တော်ပါဆိုရှင်ပြညတ်တော်စောင့်လို့ရသလားကျွန်တော်ပြန်လည်ပြီးတော့မေးခွန်းထုတ်ကြည့်မယ်ဒီနေ့ဘုရားသခင်ကမေတ္တာရှင်ဘုရားဖြစ်တယ်မေတ္တာရှင်ဘုရားသခင်ကကျွန်တော်တို့ကိုပြညတ်တော်ကိုပေးထားတယ်အဲ့ဒီပြညတ်တော်ပေးထားတဲ့ပြညတ်တော်ကိုကျွန်တော်ကဆိုရှင်မေတ္တာရှင်ဘုရားနဲ့မဆက်နွယ်ဘဲနဲ့ကျွန်တော်ကဆိုရှင်ကိုယ်တိုင်ချစ်လို့ဆိုတာကတော့လုံးဝမရနိုင်ဘူးဘုရားကိုချစ်မှကျွန်တော်ကဘုရားကိုတကယ်ပဲဥထိတ်ထားပြီးတော့ဖះနဲ့တူအမြဲတမ်းပဲမွေ့လျော်မှကျွန်တော်ကဖះရဲ့စကားကိုနားထောင်လိုက်ရှောက်နိုင်မှာဖြစ်တယ်။ကျွန်တော်ကဆိုရှင်ဖះသခင်ကိုမအားကိုဘူးဖះသခင်နဲ့မမွေ့လျော်ဘူးဖះသခင်ကိုဥထိတ်မထားဘူးမျက်မှောက်မပြုဘူးဆိုရင်ဒီနေ့ကျွန်တော်ကဆိုရှင်ဘလောက်ပဲကျွန်တော်ရဲ့ချင်းချင်းကျွန်တော်ကဖောက်ပြန်သိမ့်ခွဲခြင်းနဲ့မှအမြဲတမ်းပဲရောက်ရှိသွားမှာဖြစ်ပါတယ်။ဒါကြောင့်ကိုရောရှင်ဖះယေရှုခရစ်တော်ကဘာပြောလဲဆိုတော့ယောဟန်အခန်းကြီး15ပိုင်းငယ်9မှာဆိုရှင်ငါသည်သပြည့်နွယ်ပင်ဖြစ်၏။နော်ဒါကြောင့်ခရစ်တော်ကပင်မပင်စီဖြစ်တယ်เนาะဒါကြောင့်ဒီပင်စီကဆိုရှင်သူကတသက်မှတ်ထဲနဲ့အာကောင်းမစွာကြီးထွားရှင်တဲ့အောင်အသက်ရှင်နေတယ်ဒါကြောင့်ပင်စီနဲ့ကျွန်တော်ကအားလုံးကဆက်နွယ်မှုမရှိဘူးဆိုရင်တော့ဘလို့မှကျွန်တော်ကဆိုရှင်ရှင်းတတ်နိုင်ဖို့လုံးဝတတ်နိုင်မှာမဟုတ်ဘူးမိစေပေါင်းတို့ဒါကြောင့်ခရစ်တော်ပြရကပါလေငါသည်သပြည့်နွယ်ပင်ဖြစ်တယ်သင်တို့ဒီအခက်များဖြစ်ကြည်ဒီနေ့ကျွန်တော်ဂျမတို့ကဆိုရှင်အခိုင်အခက်လက်လေးတွေဖြစ်တယ်အဲ့ဒီအခက်လက်လေးတွေကဆိုရှင်ပင်စီဒီဟူသောခရစ်တော်နဲ့ကျွန်တော်မလိုမလဲဆက်နွယ်မှုရှိနေရမယ်ဆက်ဆက်မှုရှိနေရမယ်အမြဲတမ်းပဲဆက်သွယ်မှုရှိနေရမယ်သို့မှသာလျှင်ပင်စီကနေမှကျွန်တော်စီးဆင်းလာတဲ့မေတ္တာရေးစီးကြောင်းနဲ့အခိုင်းခက်တွေကတန်ပါမယ်အခိုင်းခက်တွေအရဆိုရှင်ပုံမှုပြီးတော့နော်ဖူးပွင့်လာမယ်ပုံမှုပြီးမှဝေဆာလာမှာဖြစ်တယ်ဒါတွေနဲ့ကျွန်တော်အရဆိုရှင်ခရစ်တော်နဲ့အဆက်ဘယ်တော့မှပြတ်တောက်သွားလို့မရဘူးဆိုတာကိုမိတ်ဆွေနေနဲ့သိဖို့ရည်ကြီးပါတယ်ဒါကြောင့်အချင်းတို့ဒီငါ၌တည်ရွှေ့ငါသည်လဲသူ၌တည်တဲ့နော်ခရစ်တော်ဘုရားပါဘူးလေဒါကြောင့်ဒီနေ့ဘုရားရဲ့သားသမီးတွေကခရစ်တော်ဒီဟူသောပင်စီနဲ့အမြဲတမ်းဆက်နွယ်နေတယ်ဆိုရင်အချင်းသူကငါ၌တည်တယ်ငါနဲ့ဆက်သွယ်နေတဲ့အတွက်ကြောင့်ငါလည်းပဲသူနဲ့အမြဲတမ်းအဆက်မပြတ်ဖြစ်နေငါသည်ကနေမှအမြဲတမ်းမေတ္တာရေစီးကြောင်းနဲ့ရှင်းတတ်အောင်လှုပ်ရှားပေးနေပေးတဲ့သူဖြစ်တယ်ဆိုတာကိုခရစ်တော်ဘုရားကမိန့်မာခဲ့တာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိစေပေါင်းတို့သူတို့ဒီများစွာသောဒီကိုတည်တတ်၏တဲ့နော်။ဒါကြောင့်ခရစ်တော်နဲ့ကျွန်တော်ကဆက်နွယ်နေမယ်ဆိုရင်ကျွန်တော်ကအမြဲတမ်းပဲပျော်ရွှင်နေမယ်။ကျွန်တော်အမြဲတမ်းပဲငြိမ်းချမ်းနေမယ်။ဖျားပေးတဲ့ကောင်းမြတ်ခြင်းစုကျေးစုတွေကိုရထံမှလာတဲ့တကားတဲ့ဝိညာဉ်စုကျေးစုတွေအများကြီးခံစားရမယ်။ကိုရထံကနေမှလာတဲ့တကယ်ကောင်းချင်းမင်္ဂလာတွေအများကြီးစစ်စင်းလာမယ်။ကိုရရဲ့မေတ္တာနဲ့ကျွန်တော်ကဆိုရှင်ဆက်လန်းပြီးတော့မှုရှိနေတဲ့အတွက်ကြောင့်အဲ့ဒီမေတ္တာကြီးကကျွန်တော်တို့ဆိုရှင်ပုံပေါ်ပြီးတော့ရှင်သန်စွာစစ်စင်းနေတဲ့ခါမှာလောကရဲ့လေမှာကျွန်တော်အားလုံးကဝမ်းမြောက်ပျော်ရွှင်ပြီးတော့တကယ်ပဲကောင်းမြတ်ဆုံးနေတဲ့အသေးတွေကိုဝေဆာစွာသိနိုင်မယ်တဲ့နော်။ဒ ဒါကြောင့်ကိုရောဖခင်ယေရှုခရစ်တော်ဘာပြောလဲဆိုတော့ငါနဲ့ကွာလျင်တင်တို့သည်အဘယ်မှုကိုများမတတ်နိုင်ကြဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဖခင်သခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့တရားတော်ကိုကျွန်တော်အားလုံးကစုံမဲ့ပြီးတော့အသက်ရှင်ဖို့လိုက်လျှောက်ပြီးတော့အသက်ရှင်ဖို့ဖခင်ရဲ့ပညာတော်ကိုကျွန်တော်အားလုံးကစောက်ရှောက်ပြီးတော့ဖခင်ရဲ့အလိုတော်တိုင်းတည်ဆောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်ကကိုရောရှင်ဖခင်ရဲ့မေတ္တာရည်စည်းချောင်းကိုကျွန်တော်ကအမြဲတမ်းဆက်နွယ်မှုရှိဖို့ပင်စီတည်းဟူသောခရစ်တော်နဲ့ကျွန်တော်အားလုံးကအမြဲတမ်းဆက်သွယ်ပြုဖို့အသက်ရှင်ဖို့ရန်အတွက်အရန်ယူကြည့်ပါတယ်။ကိုတော်နဲ့ကြွားမယ်ဆိုရင်ကျွန်တော်အားလုံးလောကမှာပျော်အောင်လဲလှုပ်လို့မရဘူး။ငြိမ်းချမ်းအောင်လဲလှုပ်လို့မရဘူး။လောကမှာကိုတော်နဲ့ကြွားပြီးနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝသက်တာမှာဆိုရင်ဝမ်းမြောက်အောင်လဲပဲဘလို့မှတော့လှုပ်ယူလို့မရဘူး။ကိုတော်နဲ့အမြဲတမ်းပဲဆက်သွယ်ရှိမှသာလေ။ယနေ့ကျွန်တော်ကတော့ရှင်ကြီးစွာသောငြိမ်းဝချင်းကျွန်တော်ရရှိမှဖြစ်တယ်။ကျွန်တော်ရဲ့ဘဝတက်တာမှာကြုံတွေ့နေရတဲ့မြင်ရတဲ့အရာတွေအဲမှာကျွန်တော်တို့ကစိတ်ပျက်စရာအကြောင်းလုံးဝမရှိဘူးဆိုတာကိုเนาะစာနေကျမ်းခန်းကြီးတက်19ကို165ကအတိအလင်းကျွန်တော်ကိုဖော်ပြပေးထားတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားရဲ့ပြည့်ညတ်တော်ကိုနှစ်သက်တော်သူဖြစ်ဖို့ရန်အတွက်မိတ်ဆွေတို့ကိုအားပေးခြင်းနဲ့ဘုရားရဲ့လိုတော်တိုင်းကျွန်တော်အားလုံးကလှမ်းလျှောက်ဖို့ရန်အတွက်ကိုတော်ဘုရားဒီဟုသောယေရှုခရစ်တော်ဒီဟုသောပင်စီနဲ့အမြဲတမ်းပဲကျွန်တော်ကဆက်နွယ်မှုဆက်ဆက်မှုအမြဲရှိနေရမယ်ကိုတော်ကိုမျက်မှောက်ပြုပြီးတော့ကျွန်တော်အသက်ရှင်ရမယ်ဒါကြောင့်ခရစ်တော်နဲ့တည်တဲ့သူကဆိုရှင်ခရစ်တော်ကလည်းပဲငါလေးလည်းပဲတင်လိုက်တည်မယ်လို့ပြောထားတဲ့အတွက်ကြောင့်ကျွန်တော်မှအားငယ်စရာဘာမှမရှိဘူးကျွန်တော်ရဲ့ဘဝတက်တာမှာတာတာရရာနဲ့ကျွန်တော်အားလုံးကစိတ်လန်းဆုပ်ပြေစွာနဲ့ပွင့်လန်းနိုင်ပြီးတော့မြောက်များစွာသောအသီးတွေကိုတည်နိုင်ပြီးတော့ကျွန်တော်အမြဲတမ်းပဲရှင်လန်းဝမ်းမြောက်နေမယ်ဆိုတာကိုဒီနေ့တရင်စကားအဖေချစ်တဲ့မိတ်ဆွေတို့ကိုပေးလိုက်ခြင်းဖြစ်ပါတယ်။ဒါချစ်တဲ့မိတ်ဆွေများအပေါင်းဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီကျွန်တော်တို့ကောင်းမြတ်ဆုံးနေတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတရားကိုနှစ်သက်ပြီးတော့ကျွန်တော်တို့ရဲ့ဘဝတတမှာဘုရားရဲ့လိုတော်တိုင်တည်ဆောက်ပြီးတော့ဘုရားရဲ့ကောင်းမြတ်ခြင်းကိုကျွန်တော်အားလုံးကနေ့စဉ်နေ့ရက်မြတ်မြည်ဆန်းပြီးတော့ကိုတော်ဘုရားကိုမျက်မှောက်ပြုပြီးတော့အသက်ရှင်ခြင်းအဖြစ်ဘုရားပေးတဲ့ကောင်းချီးမနာတို့အမြဲတမ်းရှင်လန်းဝမ်းမြောက်စွာဖြင့်ကျွန်တော်တို့ရဲ့ဘဝတတကိုရှောက်လန်းအသက်ရှင်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံး
ကလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကွယ်အခုချိန်မှာပြီးလက်မင်းဇနီးတဲ့ဤအိမ်မဲဆိုတဲ့ပုံမြင်လေးကိုပြောပြပေးမယ်နော်ကလေးတို့ရေဟိုးဟိုးရှိရှိတုန်းကယောမဘီရင်ကန်တူရှိတဲ့အဲ့ဒီယောမဘီရင်ကန်အမီးကပြီးလက်မင်းလို့ခေါ်တဲ့ဘီရင်ကန်ပြီးလက်မင်းဟာသူအုပ်ချုပ်ရတဲ့နိုင်ငံမှာပတ်တကားဘွဲကြောက်ရောက်တိုင်းအချင်းသားတယောက်ကိုလွတ်ငင်းချမ်းသာခွင့်ပေးလေရှိတယ်ကွယ်အဲ့ဒီအချိန်မှာဘာရဖဆိုတဲ့သူနမီဆုံးအချင်းသားတယောက်ရှိတဲ့လူတွေစုယုံလာတဲ့အခါမှာဘယင်ခံပြိလက်မင်းကတင်းတို့အတွက်ယေရှုနဲ့ဘာရဖတို့ကိုဘသူကိုလွတ်ငင်းချမ်းသာခွင့်ပေးစီလိုကြတယ်ယေရှုလားဘာရဖလားလို့မေးတဲ့ကွယ်ကလေးတို့ရေပြိလက်မင်းဟာလူအပေါင်းတို့ကယေရှုခရစ်တော်ကိုမလို့တမရှိကြတယ်။ဖာရိရှဲနဲ့ကျမ်းတတ်တွေကလည်းယေရှုခရစ်ရဲ့မှန်ကန်တဲ့တရားသွန်သင်ချက်တွေကြောင့်မလို့တမဖြစ်ကြတယ်ဆိုတာပိလတ်မင်းကသိတဲ့ကွယ်။ယေရှုခရစ်တော်ဟာဘာအဖြစ်တစုံတရားမှမရှိဘူးဆိုတာလည်းပိလတ်မင်းကောင်းကောင်းသိတဲ့ကွယ်။ပိလတ်မင်းဟာဆုံးဖြတ်ဖို့စိတ်စွေစွာဖြစ်ပြီးစိတ်ညစ်နေတဲ့အချိန်မှာပဲပိလတ်မင်းရဲ့ဇနီးတဲ့ဟာလူတစ်ယောက်ကိုဆေလွတ်ပြီးဘယင်ပိလက်မင်းစီကိုအကြောင်းကြားစီလိုက်တဲ့ကွယ်ပိလက်မင်းရဲ့ဇနီးတဲ့ပြောလိုက်တဲ့အကြောင်းကဒီလိုကွယ်အရှင်မင်းကြီးအဲ့ဒီအပြစ်ကင်းတဲ့ယေရှုနဲ့ပတ်သက်ပြီးဘယ်အရာကိုမှမပြုလုပ်ပါနဲ့သူဟာကောင်းတဲ့အမှုအရာတွေကိုသာပြုလုပ်တဲ့သူပါသူတစ်ပါးရဲ့ကောင်းကျိုးသာဆောင်ရွက်ပေးတဲ့သူဖြစ်တယ်ကျမဟာမင်းညကအိမ်မက်ထဲမှာသူ့အတွက်အင်မတန်မှစိတ်တခအင်မတန်မှစိတ်ဒုက္ခရောက်လာပါတယ်လို့ပြောလိုက်တဲ့ကွယ်ကလေးတို့ရေဘရဟိတ်ကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေဟာဘရဘကိုလူငင်းချမ်းသာခွင့်ပေးပါယေရှုကိုတည်ရန်ပေးပါလို့ဩဟစ်ကြတယ်လူအပေါင်းတို့ကလည်းဘရဘကိုလူငင်းချမ်းသာခွင့်ပေးပါလို့ပြောဆိုဩဟစ်ကြတဲ့ကွယ်ပိလတ်မင်းကဒါဆိုခရစ်တော်ဆိုသူကိုဘာလုပ်ရမလဲလို့မီးတဲ့အခါလူအပေါင်းတို့ကလည်းသူ့ကိုလက်ဝါးကားတိုင်းမှာတင်တတ်ပါလို့ပြောကြပြန်နေပြီးလာမင်းက "तू ဟာဘယ်အဖြစ်ကိုကျူးလွန်လို့လဲ तू ဟာအဖြစ်မရှိဘူးလို့ပြောပြန်နေလူတွေကလည်းသူ့ကိုလက်ဝါးကားတိုင်းမှာတင်ပြီးတတ်ပါဆိုပြီးအတန်ကုန်အော်ဟစ်ကြတဲ့ လူတွေဟာမကောင်းဆိုးဝါးတွေအော်ဟစ်တယ်လို့အော်ကြတယ်ကွယ်။သူတို့ရဲ့စိတ်ထဲမှာလဲစာရမဏ္ဍရဲ့လုံဆောင်မှုတွေဖြစ်နေကြတယ်။ဒီအခြေအနေကိုပြည်လန့်မြင်တဲ့အခါမိမိရဲ့ရှေ့မှာဆက်ပြီးပြောဖို့မဖြစ်တော့ဘဲရုံရင်ဆန်ခတ်ဖြစ်မဲ့အရေးအယံကိုသာသိမြင်လာတဲ့အတွက်ရေစလုံးကိုယူခိုင်းလိုက်ပါတယ်။ရေစလုံးသူ့ရဲ့အရှိကိုရောက်ရှိလာတဲ့အခါမှာဒီလူတေးရချင်းဟာငါရဲ့တာဝန်မဟုတ်တင်တို့ရဲ့တာဝန်သာဖြစ်တယ်လို့ပြောပြီးရေစလုံးထဲကိုလက်နှိုက်လိုက်ပြီးလက်ကိုလူတွေရှေ့မှာဆေးလိုက်တဲ့ကွယ်ကလေးတို့ရေလူတွေကလည်းဘာမှကြောက်ရွံ့စိတ်မရှိကြဘဲဒီလူတေးရချင်းအတွက်ကျွန်ုပ်တို့နဲ့ကျွန်ုပ်တို့ရဲ့သားမီးတွေရဲ့တာဝန်ဖြစ်ပါစေလို့ကြိမ်းဆိုကြတဲ့ကွယ်ပီလတ်မင်းဟာဘာရဘကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်တယ်ယေရှုခရစ်တော်ကိုတော့လက်ဝါးကားတိုင်းမှာတင်သက်ဖို့အပ်လိုက်တဲ့ကွယ်ကလေးတို့ရေဘယင်ခံပိလက်မင်းဟာယေရှုခရစ်တော်ရဲ့အပြစ်မရှိကြောင်းကိုလည်းသိတယ်အပြစ်ရှာတာလည်းအပြစ်မတွေ့ဘူးသူ့ရဲ့ဇနီးကလည်းအပြစ်မရှိတဲ့လူကိုဘာမှမပြုလုပ်နဲ့လို့တတိပီးပြောခဲ့တာတောင်းအမှန်တရားဘက်ကိုမပါဘဲမတရားဆွဆွဲပြောဆိုတဲ့စာရန်ရဲ့ဘက်တော်သားတွေဖက်ပါဝင်ပြီးမတရားစီရင်ချက်ချလိုက်တဲ့ကွယ်ပီလမင်းဟာသူ့ရဲ့ရှေ့မှာလူတွေယုံရင်ဆန်ခတ်ပြုမှာစိုးရိမ်တာတကြောင်သူ့ယာလူဆုံးရှုံးမှာစိုးရိမ်တာတကြောင်တည်တဲ့အတွေ့အမှန်တရားပဲထက်မိမိကိုယ်ကိုအပြစ်ကင်းနေဆိုပြီးလက်ကိုဆေးလိုက်တာပေါ့ကွယ်ကလေးတို့ရေပီလမင်းဟာအမှန်တရားဖြစ်တယ်ယေရှုခရစ်တော်ဘက်မှာရဲရဲဝံ့ဝံ့ယက်တီမယ်ဆိုရင်သူ့ယာလူနဲ့သူ့အသက်တာကိုဖခင်သခင်ကအကောင်းဆုံးစီစဉ်ဆောင်ရွက်ပေးမှာပေါ့ကွယ်။နောက်ဆုံးတော့သူစိုးရိမ်လာတယ်၊ယာဒူဆုံရှုံသွားတယ်ဆိုတာသိရတယ်။ကလေးတို့လည်းဘယ်နေရာမှာမဆိုအမှန်တရားကိုလက်ခံပြီးအမှန်တရားအတိုင်းပြောဆိုလုပ်ကိုင်နိုင်တဲ့ကလေးတွေဖြစ်ကြပါစေကွယ်။ကလေးတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။
Come and ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းအတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
AWR မြွန်လင်းချင်းအတံကို나တော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေစုတင်ပါတယ်ခင်ဗျာ
先生များကို나တော့တာစီရင်နှစ်တက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်နေဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။